ရိုမန်ကက်သလစ်ဘာသာဝင်တွေရဲ့အကြီးအကဲအဖြစ်ချွေးချယ်လိုက်တဲ့စတောက်ဂျင်မြောက်ပုပ်ဗနေဒစ်ဟာကွယ်လွန်သွားတဲ့ဂျွန်ပေါ်သကင်းရဲ့ယုံကြည်အားထားရသူလူရင်းဖြစ်ပြီးသူဟာကက်သလစ်ဘာသာအယူဝါဒကိုတင်းတင်းကြပ်ကြပ်ကာကွယ်သူဖြစ်လူသိများပါတယ်။သူ့ရဲ့နာမည်ဟာယိုဇက်ဒဇင်ဂါဖြစ်ပြီး1928ခုနှစ်အေဗီလာကဂျာမနီမှာမွေးဖွားခဲ့သူဖြစ်ပါတယ်။သူ့ကိုယ်ရဲ့ထုတ်ပတ်ဒီမှာသူ့ရဲ့မိသားစုဟာနာဇီကိုပြင်းပြင်းထန်ထန်ဆန့်ကျင်ခဲ့တယ်လို့ဖော်ပြထားပါတယ်။ပုပ်ဗနေဒစ်ဟာငယ်စဉ်ကဟစ်လာရဲ့လူငယ်ဖွဲ့ဝင်အဖြစ်မဝင်မနေရဝင်ရောက်ခဲ့ရပြီးမကြာမီဖုန်ကြီးလုပ်ဖို့စတင်လေ့လာခဲ့ပါတယ်။သူ့ကိုနာဇီလေရင်ပြည့်အမြောက်တပ်ထဲဝင်ခိုင်းပေမဲ့ဂျာမနီစစ်တပ်ကနေထွက်ပြေးပြီးဒုတိယကမ္ဘာစစ်ကြီးအပြည့်မှာအမေရိကန်ရဲ့စစ်သုံးပန်းစခန်းတစ်ခုကိုပို့ခံရပါတယ်။သူအကျဉ်းစခန်းကလွတ်လာတဲ့အခါမှာဘာသာရေးကိုဆက်လက်လေ့လာခဲ့ပါတယ်။1952ခုနှစ်ဇွန်လမှာဘုန်းကြီးဘွားကိုခံယူခဲ့ပါတယ်။ဗနေဒစ်ကိုမြို့နစ်ရဲ့ဂိုင်းချုပ်အဖြစ်ခန့်အပ်ခဲ့ပြီး1958ခုနှစ်မှာတာနာပိုင်ဖြစ်ခန့်အပ်ခဲ့ပါတယ်။ပုပ်ယဟန်ဂျွန်ပေါ်ကသူ့ကို1981ခုနှစ်မှာကက်သလစ်ဘာသာအယူဝါဒဆိုင်ရာအဖွဲ့ရဲ့အကြီးအကဲဖြစ်ရွေးချယ်ခဲ့ပါတယ်။2002ခုနှစ်မှာ College of Cardinals ရဲ့အကြီးအကဲဖြစ်ခန့်အပ်ခဲ့ပါတယ်။သူဟာအမျိုးသမီးတွေဘုန်းကြီးလုပ်တာနဲ့ဘုန်းကြီးတွေလက်ထပ်ထိမ်းရတာကိုပွင့်ဝင်လင်းလင်းဆန့်ကျင်ပြောဆိုပါတယ်။သူကလိန်တူချင်းကာမဆက်ဆံတာနဲ့မိမချာယောက်ျားတွေလက်ထပ်ဒါကိုရှုံ့ချပါတယ်။2004ခုနှစ်တုန်းကသူဟာအမေရိကန်ကဂိုင်းချုပ်တွေထံစာရေးပြီးပြည်သူတွေဖြတ်ခွင့်နဲ့ယူနာအယလူတတ်တာကိုထောက်ခံတဲ့နိုင်ငံရေးသမားတွေကိုဝေဖန်ခဲ့ပါတယ်။သူဟာနှစ်1000ခန့်အတွင်းပထမဆုံးဂျာမနီသားပုပ်ရန်မင်းဖြစ်ပါတယ်။